ကိုရိုနာဗိုင်းရပ်စ်အနေနဲ့ကိုချုပ်တင်တိပြေးဖို့ကြိုးပမ်းရကအာဏာပိုင်ညွန်ညင်းတဲ့ခံရတဲ့တရုတ်ဆောင်ရဗိုင်းရပ်စ်ပိုးကူးစက်ခံရပြီးတဲ့နောက်တောက်ချာနေတုန်းကပဲကွယ်လွန်သွားပါတယ်။ဝမ်မျိုးဘိုးစင်းရုံရဲ့လူမှုကွန်ရက်မှာတော့အသက်34နှစ်အရွယ်မျက်စိထူးခုဆောင်ဝင်ဒေါက်တာလီဝမ်လျန်ဟာကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ရေးကြိုးပမ်းနေရင်ရောဂါကူးစက်ခံရပြီးကွယ်လွန်သွားတဲ့အတွက်ဝမ်းနည်းကြောင်းဖော်ပြခဲ့တာပါ။ဒေါက်တာလီဟာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်နဲ့ပတ်သက်လို့ကောလာဟလတွေဖြန့်ခဲ့တယ်ဆိုပြီးဒေသခံရဲတပ်ဖွဲ့ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလနောက်ပိုင်းမှာပဲသတိပေးခံခဲ့ရတယ်လို့လည်းသတင်းတွေထွက်ခဲ့ပါတယ်။ဒေါက်တာလီတည်ဆုံတဲ့သတင်းပေါ်ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကလည်းအလွန်အမင်းစိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုလိုက်သလိုဗိုင်းရပ်စ်ပိုးတိုက်ဖြစ်ရေးသူ့ရဲ့ကြိုးပမ်းမှုတွေကိုအမှတ်ရရဖို့လည်းတိုက်တွန်းနေတာပါ။ဒေါက်တာလီအသေးအတန်လေးတိုင်မကောင်းဖြစ်တဲ့အကြောင်းတောက်ချာနေစောပိုင်းမှာဝန်ဆေးရုံကသတင်းထုတ်ပြန်လိုက်ပြီးနိုင်ဝက်လောက်တွင်းမှာပဲလူမှုကွန်ရက်ပေါ်မှာမှတ်ချက်ပေါင်း5သိန်းလောက်တွေ့ခဲ့ရပြီးတော်တော်များကသူ့ပြန်နေကောင်းလာဖို့မျှော်လင့်ချက်တွေကိုရေးသားကြပါတယ်။ကိုရိုနာဗိုင်းရပ်စ်အနေနဲ့ပတ်သက်လို့အစိုးရကဘာမှမလုပ်ခင်မှာလုတ်ပေါ်ကမ်ပိန်းနဲ့တခြားလူတွေကိုသတိပေးဖို့ကြိုးစားတဲ့စီးပွားဆိုင်ရာဝန်ထမ်းတွေနဲ့ကွယ်လွန်သူဒေါက်တာလီယာလည်းသူ့ဥပါဝင်ဖြစ်တဲ့အကြောင်းနယူးယောက်တိုင်းစင်စာကဒီသတင်းပတ်ဆိုမှာပဲရေးသားပါတယ်။ဗိုင်းရပ်စ်ကတင်ပြတဲ့အရာဥပဒေပြင်နယ်မှာတည်ဆုံသူနောက်ထပ်69ယောက်ထပ်တိုးလာတဲ့အတွက်တောက်ချာနေသည့်စုစုပေါင်းတည်ဆုံသူရေးတွေဟာ630ထက်မနည်းရှိတော့ပါပြီ။နောက်ထပ်ကူးစက်သူအသစ် 2449 ယောက်တွေ့ရှိထားတဲ့အကြောင်းလဲပြည်နယ်ချမ်းမာရေးကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။